အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာယာဒူးကဖေရှားခံရမယ့်အရေးနဲ့တဆင့်နီးလာပြီဖြစ်ပါတယ်။သူ့ကိုတရားစွဲဖို့အောက်လွှတ်တော်မှာအတည်ပြုလိုက်ပြီဖြစ်တာကြောင့်အထက်လွှတ်တော်မှာတရားရင်ဆိုင်ရတော့မှာပါ။တရားစစ်ဆေးတဲ့နေရာမှာအထက်လွှတ်တော်ရဲ့အခန်းကဏ္ဍကဘယ်လိုရှိပါ့မလဲ။ VOA သတင်းတော့ Steve Redis သတင်းပေးပို့ထားတာကိုတော့ကုတကျော်သိန်းပြောပြမှာပါ။
သမဂ္ဂဗိုလ်တရားစွဲမဲ့ဆွဲချက်ကိုအောက်လွှတ်တော်ကအတည်ပြုပြီးဖြစ်တာမို့တရားစစ်ဆေးဖို့ရဟာအခြေခံဥပဒေအရအထက်လွှတ်တော်ရဲ့တာဝန်ဖြစ်ပါတယ်။အမေရိကန်သမဂ္ဂဗိုလ်တရားစွဲဆိုစစ်ဆေးတဲ့တရားခွင်မှာတရားရုံးချုပ်တရားသူကြီးချုပ်ကသဘာဝတိလုပ်ရပါတယ်။ဂျော့ချ်တောင်းတက္ကသိုလ်ဥပဒေပါတော်ရဲ့ပါမောက္ခဆူဇန်လူဘလော့ကအခုလိုရှင်းပြပါတယ်
။ Otherwise it would be the vice president presiding over the Senate.And he would have a conflict of interest.
Any room ho ye athet lut daw ma dutiya tamara ga dabawati lou ya ma phit pi tu ma a chou si ba ni so na phit la ba lein ne.
All lut daw ma daw mya ga de yakwe ma house manager lu kho de swa cha dama mu tiya lu shi ni bi phit paw yan ya ba me. Tu ye khan khan na ga tamara gu tiya swae su pi yaru ga phe swa bu khai lu aw tin pya ja ya ma ba. Tamara ni ne tu a paw swa swae jet de gu shi ni bi ne khu kan ga kwe kwe ya ma phit ba de.အထက်လွှတ်တော်အမတ်တွေကဂျူရီလူကြီးတွေအဖြစ် House Manager တွေသမ္မတရဲ့ရှေ့နေတွေတင်သွင်းလာတဲ့တခြားသက်သေတွေရဲ့ထွက်ဆိုချက်တွေကိုကြားနိုင်ရပါမယ်။သမ္မတမှာပြည့်စုံတာကြောင့်ယာရုကဖယ်ရှားမယ်ဆိုတဲ့ဆုံးဖြတ်ချက်ကိုအထက်လွှတ်တော်အမတ်၃ပုံ၂ပုံကထောက်ခံရပါမယ်။ပါတီဇွဲကင်းမူဝါဒရေးရာစင်တာက John Fortier ကအခုလိုပြောပါတယ်
။ For a president to be removed means that both parties, a significant part of both parties, have to.
သမားတို့ယာဒူးကဖယ်ရှားဖို့ဆိုရင်ပါတီနှစ်စလုံးကအမတ်အရေးအတွက်အများစုသဘောတူရပါမယ်
။အမေရိကန်သမ္မတဒူးကိုထက်တူတော်မှတရားစစ်ဆေးတာနှစ်ကြိမ်နဲ့ရှိဘူးဒီပြီးအဲ့ဒီနှစ်ကြိမ်ကတိတ်ကိုးကွာချပါတယ်။သမ္မတအန်ဒရူးဂျွန်ဆန်ကို1868ခုနှစ်ငွေဦးရာဒီမှာစစ်ဆေးတဲ့တရားခွင်ဟာတည်င်းဆက်တပတ်ကြာပါတယ်။တက်တေ40ကျော်ထွက်ဆိုခဲ့ပြီးလာနာထောင်တဲ့လူပြည့်ရှင်နေတဲ့တရားခွင်မှာအထက်လွှတ်တော်အမတ်တွေနေဝင်ပြောကြပါတယ်။စွဲချက်၁၁ခုတင်သွင်းခဲ့ပြီး၃ခုပဲနေခွဲဆုံးဖြတ်တဲ့အစီအောက်ပါတယ်။အဲ့ဒီအချိန်ကအထက်လွှတ်တော်အမတ်54ယောက်မှာအများစုကသမ္မတဂျွန်ဆန်ကိုအရေးယူဖို့ထောက်ခံသူနဲ့အပြစ်ရှိတယ်ဆိုပြီးယာရုကဖယ်ရှားဖို့လိုအပ်တဲ့ထောက်ခံနဲ့၃ပုံ၂ပုံရဖို့တမဲလိုအပ်ခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးဗန်ဒါဘူးစ်တက်ကူကသောမတ်ရှော့ဝတ်စ်ကအခုလိုရှင်းပြပါတယ်
။ Two thirds is really the phenomenal or the very large number you need to convict.
တော့ဒီပုံထောက်ခံတဲ့ကတကယ်ကိုထူးကြပါလေအပြစ်ရှိကြောင်းအထက်လွှတ်တော်မှာဆုံးဖြတ်ဖို့သိညာတဲ့ထောက်ခံမှုလိုပါတယ်သမ္မတဘီလ်ကလင်တန်ကိုတရားစစ်ဆေးချိန်ကတော့အထက်လွှတ်တော်ဟာနိုင်ငံရေးအရပိုးပြီးကွဲပြားနေပါတယ်ရီပဘလစ်ကန်ကအများစုဖြစ်ပေမဲ့ပြန်ရွေးကောက်ခံရဖို့ခက်ခဲတဲ့ရွေးကောက်ပွဲကရှိနေတာပါအဲ့ဒီအချိန်ကအခြေအနေကို Brookings Institution က William Gordon ကအခုလိုရှင်းပြပါတယ
် It came over to the Senate.And there was enough decency and goodwill on both sides so that
ထဲလွှတ်တော်ရောက်လာတဲ့အခါနှစ်ဖက်လုံးမှာလေးစားသမှုနဲ့စိတ်သဘောထားအကောင်ရှိကြပါတယ်။ဒါကြောင့် Republican နဲ့ Democrat Party ခေါင်းဆောင်တွေတိုင်နေကြပြီးရလတ်ပေါ်သဘောမတူဝင်မဲ့ဗိုလ်သိက္ခာရှိတင့်တင့်မြောက်ပတ်တဲ့စစ်ဆေးမှုတစ်ခုပေါ်သဘောတူကြမလားလို့ညှိနှိုင်းကြပြီးတဲ့နောက်သဘောတူခဲ့ကြတာပါ။အမှားနေနေနဲ့နှောင့်နှေးမှုမရှိစစ်ဆေးဖို့အထက်လွှတ်တော်အမတ်တွေသဘောတူခဲ့ပြီးhouse manager တွေနဲ့သမ္မတကလင်တန်ရဲ့ရှေ့နေတွေရှောက်လဲတာကိုပဲကြားလာခဲ့ပါလေ။အထက်လွှတ်တော်အမတ်တွေနေချင်တော့ကိုတရားသူကြီးချုပ်စီကိုပဲပေးပို့ခွင့်ရပြီးတရားသူကြီးချုပ်ကဖတ်ပေးခဲ့ပါလေ။တရင်လေးဘက်ကတရားစစ်ဆေးပြီးတဲ့နောက်သမ္မတကလင်တန်ကိုအရေးယူဖို့လိုအပ်တဲ့ထောက်ခံပေးသုံးပုံနှစ်ပုံမရခဲ့ပါဘူး။အခုတော့သမ္မတထရန့်ကိုအရေးယူမလားဆိုတာအထက်လွှတ်တော်မှစစ်ဆေးရတော့မှာပါ။အထက်လွှတ်တော်လူများစုခေါင်းဆောင်ကတရားခွင်စီးနှီးစည်းကမ်းတွေကိုတတ်မှတ်မှာဖြစ်ပါလေ။သမ္မတကိုယာရုကဖယ်ရှားဖို့အထက်လွှတ်တော်အမတ်100မှာ68ယောက်ကထောက်ခံရမှာဖြစ်ပြီးအမတ်53ယောက်ဟာသမ္မတထရန့်ရဲ့ Republican Party ကဖြစ်ကြပါတယ်ခင်ဗျာ